Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ2ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီ။ည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ Flying Dometer 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်တောက်ကြညာအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဆရာနာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုပြင်းထန်ခဲ့တဲ့စကိုင်းတိုင်းကလေးနဲ့ဂံကောမှာတော့လုံခြုံရေးတပ်ဖွဲ့တွေကရွာတွေထဲထိဝင်ရောက်ပစ်ခတ်လို့၄ဦးတေဆုံးခဲ့ရပါတယ
်။၄ရောက်ပါ၄ရောက်ဖြောင်းကောက်မှာကလေးရှိနှိတ်တရောင်နဲ့50ကျော်တဲ့တရားတရားက60ကျော်တဲ့
ဒီလိုမျိုးလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့လူထောင်နဲ့ချီပြီးတော့တိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်ပူတာမြို့အိုမြို့မှာလည်းဆန္ဒပြလူငယ်တွေနဲ့စီဒီအမ်မှာပါဝင်တဲ့ဝန်ထမ်းတွေကိုအိမ်နိုင်ရာရောက်လိုက်ပြီးတော့ဖမ်းဆီးနေလို့ထွက်ပြေးပုန်းခုန်နေကြရပါတယ်။ရန်ကုန်ရဲ့နေရာအနှံ့ပြားမှာတော့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ဒီကနေ့မှာတော့ပန်းအနေနဲ့ဂုံပြူတဲ့ပန်းသပိတ်နဲ့အတူပြည်သူတွေကဆရာနာရှင်ကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်ကဆန္ဒပြပွဲတွေကိုဒီလိုစစ်တပ်နဲ့ရဲကအပြင်းထန်ဖြိုခွင်းနေတယ်လို့တချို့နေရာတွေမှာတော့လူလူကတူမီတနက်တွေနဲ့ပြန်ပြီးတော့ခုခံနေကြပါတယ်။စတဲ့ဒီသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။သတင်းပတ်ဆင်ခန်းနာတွေဖြစ်တဲ့အမျိုးသမီးခန်းနာ၊သုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာခန်းနာတွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
ဆရာနာတိန်နာကိုစန့်ကျင်ကောက်ကွက်မှုတွေပေါ်နေရောညပါပိုးပြီးအကြမ်းဖက်နှိမ်နင်းလာနေပေမဲ့ဇန္တာပြပွဲတွေကတော့တိုင်းနဲ့ပြည်နယ်နေရာအနှံ့မှာဆက်ရှိနေပါတယ်။ဒီကနေ့ရန်ကုန်မြို့နယ်ကြောက်တရာပပယ်တန်းပစွန်တောင်ပြင်ကမာရွတ်လဲတန်းလှိုင်းအလုံးကြည်မြနိုင်အင်းစိန်ကြောက်တန်းနဲ့မြောက်ဥကလာပါမြို့နယ်တွေမှာပန်းသပိတ်ဆင်နွှဲကြပါတယ်။နှွေဦးတော်လှန်ရေးအတွင်းအိမ်မပြန်နိုင်တော့တဲ့သူရဲကောင်းတွေကိုရည်စုလျက်ဆိုပြီးလူစီကားတဲ့နေရာတွေနဲ့ဘတ်စကားမှတ်တိုင်တွေမှာပန်းစည်းတွေပန်းပွင့်တွေချထားပေးကြတာပါ။တာကေတမြောက်တကုံမယံကုံတာမွေဒလမြို့နယ်တွေမှာလည်းပန်းသပိတ်အပြင်လမ်းလျှောက်သပိတ်ပျောက်ကြားသပိတ်တွေနဲ့ဖျောင်းနိုင်ထွန်းတဲ့ညသပိတ်တွေကိုလည်းရန်ကုန်မြို့နယ်တော်များများမှာဆက်တွေ့ရပါတယ်။မနေ့ည2နာရီခွဲဝန်းကျင်မှာတမူးမြို့နန်းဖာလုံရပ်ကွက်မှာစစ်တပ်ဖက်ကပစ်ခတ်မှုအတွင်း CDM ရဲဝန်ထမ်းတဦးကြာဆုံးသွားကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။
မင်းညာနှစ်နာရီခွဲလောက်မှာတဲ့နန်းဖလုံတမုံမြို့နန်းဖလုံရက်ကွက်မှာပြစ်ခတ်မှုဖြစ်တယ်ပေါ့တော့မှအဲ့မှာနန်းဖလုံမိသက်တက်စိတ်မိသက်မှာစစ်တက်စိတ်တစ်စိတ်ချထားတယ်ပေါ့လေအဲ့မှာကျွန်တော်ဒီဘက်ကပြည်သူတွေနဲ့သူတို့ပြစ်ခတ်မှုဖြစ်တဲ့အချိန်မှာကျွန်တော်ပြည်သူဘက်ကတယောက်ကြတယ်မှာလက်ရှိအိတ်ကြပါတဲ့သူကစီဒီယံဝင်ထားတဲ့ရဲပေါ့နော်ကိုကင်ကင်းလို့သိရတယ်ချင်းလူမျိုးပေါ့ကိုဘက်ကလည်းကြရတော့ကြားတယ်ဗနေရောက်ဆိုတော့အတိအကျမသိရသေးဘူးပေါ့
မန္တလေးမုံရွာ30ကတာဖားကံမြို့ရဲ့အပြင်ရေဦးကွန်းလှပကုန်းတီဘောကံဘလူမိုးကုံနဲ့ဖြူမျိုးတွေမှာလည်းခြိတက်ဆန္ဒပြကြပါဗျ။ရင်းမာပင်မြို့နယ်မှာစစ်တပ်ကပစ်ခတ်လို့အမျိုးသား၄ဦးထဏ်ရာရခဲ့ပြီးတချို့အဖမ်းခံရပါဗျ။မုံရွာမှာလည်းပင်မသပိတ်ဖြိုခွဲရမှာထဏ်ရာရသူတချို့ရှိခဲ့ပါဗျ။မြန်မာနိုင်ငံတွင်းမှာလူတွေဘေးကင်းဖို့နဲ့အကြမ်းဖက်မှုတွေရပ်ဆိုင်သွားရေးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်တွေထဲမှာပထမဦးစားပေးအဖြစ်ပါဝင်တဲ့အကြောင်းဧပြီလမှာအလှည့်ကျသဘာဝတိတာဝန်ယူထားတဲ့ဗီယက်နမ်နိုင်ငံကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The Security Council held close consultation on the situation in Myanmar on the 31st March
အကြမ်းဖက်မှုတွေရပ်ဆိုင်သွားဖို့တင်မာမှုရောပါအောင်နှစ်ဖက်လုံးကကြိုးပမ်းဖို့လိုသလိုဒီအတွက်နီလန်းမျိုးစုံသုံးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။တင်မာမှုရော့သွားရင်အကြမ်းဖက်မှုတွေလည်းရော့သွားမှာဖြစ်လို့မတူကွဲပြားတဲ့ဗတ်တီကြားဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အခြေအနေတွေဖန်တီးပေးရရောက်မှာဖြစ်တယ်လို့ပြဿနာအတွက်အဖြေရှာနိုင်မှာလည်းဖြစ်တဲ့အတွက်ဒါကိုပံ့ပိုးထောက်ခံပါတယ်လို့ကုလသမဂ္ဂဆိုင်ရာဗီယက်နမ်သံမတ်ကြီးဒန်ဒင်ခွေကပြောသွားတာပါ။လာမယ့်ဧပြီလ9ရက်နေ့မှာလည်းမြမအရေးအလွတ်သဘောဆွေးနွေးပွဲတရက်ကုလသမဂ္ဂလုံခြုံရေးကောင်စီကကျင်းပဖို့စီစဉ်နေပါတယ်။လုံခြုံရေးကောင်စီရဲ့လက်ကျသဘာပတိအဖြစ်ဗီယက်နမ်တန်မတ်ကြီးရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့မေးခွန်းတွေကိုသတင်းတောက်တွေကအဓိကထားမေးခဲ့ပါတယ်။စစ်တပ်အပေါ်မှာလုံခြုံရေးကောင်စီကအရေးယူတန်းခတ်မှုတွေချမှတ်ရင်ဗီယက်နမ်ကထောက်ခံမှုပေးမပေးသတင်းတောက်တွေရဲ့အမေကိုတော့ကုလသမဂ္ဂဆိုင်ရာဗီယက်နမ်တန်မတ်ကြီးကဖြေကြားခဲ့ခြင်းမရှိပါဘူးရှင်။မြန်မာအာဏာသိမ်းအစိုးရဟာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုအတွင်းက ကလင်းငယ်40ကျော်တည်ဆုံးခဲ့ရတာနဲ့လူတွေရာနဲ့ချီပြီးပျောက်ဆုံးနေကြရတာတွေအတွက်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုအသစ်တွေကိုရင်ဆိုင်နေရပါတယ်။ဖေဖော်ဝါရီလ1ရက်အာဏာသိမ်းချိန်ကစလို့2လအတွင်းကလင်းငယ်44ယောက်ပါဝင်စုစုပေါင်းပြည်သူ543ယောက်တည်ဆုံးခဲ့ပြီးဖြစ်ကြောင်းအကြမ်းဖက်နှိပ်ကွပ်မှုတွေကိုစောင့်ကြည့်နေတဲ့ဒေသရင်းအဖွဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။အကြမ်းဖက်ဆန့်ကျင်ကန့်ကွက်မှုတွေကိုနှိမ်နှင်းဖြိုခွဲရမှာမျက်ရည်ယိုပုံရာဘာဂျီတို့အပြင်ကြီးအစ်စ်တွေနဲ့ပါပြစ်ခတ်ခဲ့ပြီးအနည်းဆုံးလူပေါင်း 2,900 ကိုလည်းဖမ်းဆီးထားပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေဟာမကြခင်သတင်းပတ်တွေထဲပိုပြင်းထန်လာပြီးပြီးခဲ့တဲ့12ရက်အတွင်းလူငယ်တွေတည်ဆုံမှုနှုန်းနှစ်ဆမကမြင့်လာခဲ့ကြောင်း Save the Children အဖွဲ့ကပြောပါတယ်။အဖက်ခံထားရသူရာပေါင်းများစွာကိုဘယ်မှာရှိလဲဆိုတာပြောဖို့အာဏာပိုင်တွေကညှင်းဆိုထားသလိုရှေ့နေတွေနဲ့လည်းတွေ့ခွင့်မပေးဘဲအတိအကျဖုံးကွယ်ဖျောက်ဖျက်နေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်။ထိန်းသိမ်းခံထားရတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအခုအဖမ်းခံထားရသူဩစတြေးလျနိုင်ငံသားပါမောက်ခရှောင်းတာနယ်ကိုအမြန်ဆုံးလွှတ်ပေးဖို့မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုဩစတြေးလျနိုင်ငံကဒီကနေ့ထပ်မံတောင်းဆိုလိုက်ပါတယ်။စစ်နေမျိုးမက်ခွရီတက္ကသိုလ်ပါမောက်ခရှောင်းတာနယ်ဟာထိန်းသိမ်းခံနေရတာ2လရှိနေပြီဖြစ်ပြီးသူကိုမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးအဥပဒေမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေအရစစ်ဆေးနေတဲ့အကြောင်းမတ်လ23ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောထားပါဗျ။ရှောင်းတန်နယ်ကိုဩစတြေးလျတိုင်းအရာရှိတချို့နဲ့ဆက်သွယ်စကားပြောခွင့်အကန့်အသတ်နဲ့ခွင့်ပြုထားတာအတည်ပြုခဲ့ပေမဲ့နောက်ထပ်သတင်းအချက်အလက် VOA ကမေးမြန်းတာတွေကိုတော့ဖြေကြားခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာရှောင်းတာနယ်ဟာပထမဆုံးဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံသားဖြစ်ပါတယ်ရှင
်။ VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ည5.25 kHz 11803ညပိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညာပိုင်း VOA American တန်ရဲ့ထိတဲ့ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံသားတွေလက်ရှိသက်ဖြတ်ခံနေရမှုတွေကနေတိုင်းပြည်ကိုပြန်လည်ရှင်သန်ထမြောက်စေဖို့မျှော်လင့်ချက်ရှိနေပါတယ်လို့မြန်မာကက်သလစ်ဂိုင်းချုပ်ဂါဒီနယ်ချားစ်ဘိုကပြောလိုက်ပါတယ်။2021ခုနှစ်ယေရှုခရစ်တော်ပြန်လည်ရှင်သန်ထမြောက်ခြင်းနဲ့အီစတာပွဲတော်နေ့မေကွန်းတဲမှာကာဒီနယ်ချားစ်ဘိုကအခုလိုမိန့်ကြားလိုက်တာပါအခုလိုနေ့မှာယေရှုခရစ်တော်လဝါကတ်တိုင်မှာဖိနှိပ်ခံရသူတွေလက်ထက်ရဲရဲဆက်ဆက်တပ်ဖြတ်ခံခဲ့ရပေမဲ့ကမ္ဘာသမိုင်းနဲ့လူသားတွေအသေးနှလုံးမှာပြန်လည်ရှင်သန်ထမြောက်ပြီးအလေးရောင်ပေးလာခဲ့တယ်လို့ယနေ့မြန်မာလူငယ်တွေရဲ့စွန့်လွတ်ရမှုတွေကလည်းအလားတူသမိုင်းတစ်ကိုအလင်းဆောင်ပါပါလို့ကာဒီနယ်ချားစ်ဘိုရဲ့မိကွန်းတဲမှာပြောခဲ့ပါတယ်။သခင်ယေရှုဖခင်အမှောင်မိုက်ဆုံးခံစားခဲ့ရတဲ့နေ့လိုမျိုးလက်ရှိမြန်မာပြည်သူတွေလည်းသေချာအသက်ဆုံးရှုံးထိခိုက်ဒဏ်ရာနာကျင်မှုတွေနဲ့ဖိစီးနေရခြင်းမှာပျော်ရွှင်စရာအစ္စတာနေ့ဖြစ်ပါစေလို့ဆုတောင်းပေးဖို့ခတ်ပါတယ်။ဒါပေမဲ့အခုလိုအမှောင်ကိုခွင်ရုံးကန်လှရှားမှုတွေကအဆုံးမအောင်မြင်လေးရှိပါတယ်လို့ဗိုလ်ထုနေ့ကထုတ်ပြန်တဲ့ဝါချုပ်ပွဲနေဩဝါဒဆိုတာထဲမှာဖုန်းတော်ကြီးချားစ်ဘိုကမိန့်ချပါတယ်ယေရှုခရစ်တော်နဲ့တမိုက်မှာဖိနှိပ်ခံရပြီးအလင်းဆောင်ပေးနိုင်ခဲ့သူတွေကမော်ကုန်းအထိုးခံရအားလုံးဂုဏ်ယူတာခံရပေမဲ့သူတို့ကိုဖိနှိပ်တပ်ဖြတ်နှင်းဆဲခဲ့သူတွေကတော့တမိုက်အမိုက်တောင်းတဲ့ကိုမရှိမလားကြာဆုံးခဲ့ပါတယ်လို့လည်းကာဒီနယ်ချားစ်ဘိုကပြောပါတယ်ခင်ဗျာမြန်မာနယ်စပ်ဒေသတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေကြောင့်ချိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအမြဲတမ်းခုန်လုံခွင့်မပေးနိုင်ပေမဲ့ယာယီနေထိုင်ဖို့နဲ့အကူအညီတွေတော့ပေးသွားမယ်လို့ချိုင်းကျမကြီးဝန်ကြီးအနုထင်ချာဝေရကူးကပြောလိုက်ပါတယ
် I feel pity for them I want them to
မြန်မာနိုင်ငံကထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေအတွက်စိတ်မကောင်းဖြစ်မိပါတယ်သူတို့ကိုဘေးကင်းလုံခြုံစေချင်ပါတယ်သူတို့ရဲ့အခွင့်အရေးဖြစ်တဲ့လူသားချင်းစာနာမှုအရမြမြတတဆက်ဆံခံရမှုမျိုးလည်းရရှိစေတင်ပါတယ်လို့ထိုင်းကျမ်းမာရေးဝန်ကြီးအနုထင်ကဒီနေ့မက်ဆလီယန်ဆေးရုံမှာပြောဆိုသွားတာပါမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမယောင်ဆောင် KI နေကြာဒေတာမှာ COVID-19 ကာကွယ်ဆေးထိုးအစီအစဉ်ကိုကြီးကြပ်ရင်းထိုင်းကျမ်းမာရေးဝန်ကြီးကသတင်းတောက်တွေကိုအခုလိုပြောသွားခဲ့တာပါ ဒီကိရရပိုင်းတွင် KNU ကအမျိုးသားစည်းရုံးရဲ့စခန်းတွေကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ကရင်ဒုက္ခသည်9000လောက်ဥယျာဉ်ဆုံးခွာထွက်ပြေးကြတယ်လို့လူခွင့်ရင်အဖွဲ့တွေကပြောထားပါတယ်ဒုက္ခသည်တွေကိုထိုင်းဘက်ကနေနေရတင်းကျပ်ပြန်ပို့နေတယ်ဆိုတဲ့သတင်းတွေစောစောပိုင်းကထွက်ခဲ့ပေမဲ့ထိုင်းဆိုရဘက်ကတော့ဒီသတင်းတွေကိုငြင်းဆိုထားပါတယ်ခင်ဗျာမြန်မာဆီယနာသိမ်းမှုဆန့်ကျင်ကန့်ကွက်သူတွေပြစ်ခတ်ခံရတဲ့ထိခိုက်ဒဏ်ရာတွေအတွက်အခမဲ့ဌာနကုစေကံတွေမှာလက်ခံကုသခွင့်ပိတ်ပင်ခံလိုက်ရတယ်လို့စေကံတာဝန်ခံသူကဆိုပါတယ်စစ်တပ်ရဲ့အကြမ်းဖက်ပြုခွဲမှုတွေကြောင့်ဒဏ်ရာရသူတွေများလာချိန်မှာအခုလိုစေကံတွေမှာဆက်ကုပေးလို့မရကြောင်းစစ်တပ်ဘက်ကစာထုတ်လိုက်ပြီလို့အခမဲ့ဌာနကုစေကံရန်ကုန်ကွန်ရက်တာဝန်ခံဒေါက်တာကျော်မင်းထွန်းက VOA ကိုပြောပါတယ
်တပိတ်မှာစစ်ကြောင်းမှာပေါ့နော်ဒဏ်ရာရပြီရဲ့လူနဲ့ဒီပုံမှန်injury ပေါ့နော်ရတဲ့လူမှာနှစ်ခုမတူးပေါ့နော်ဒါပေမဲ့ပုံမှန် injury ရတဲ့လူဆိုရင်ကျွန်တော်တို့ဒီ private second ဆေးရုံတွေမှာလွတ်လပ်စွာလုပ်လို့ရတယ်ပေါ့နော်ဒါပေမဲ့ debate တွေကြောင့်မှလုပ်မယ်ဆိုရင်တော့ဒီ police case ပေါ့နော် PC case နဲ့မျှကိုလုပ်လို့မရဘူးပေါ့နော်လုပ်လို့မရဘူးလုပ်မယ်ဆိုရင်တော့ခုနပြောလို့ fancy စစ်ဆေးမင်းကြီးနာအနေနဲ့ခံရမယ်ပေါ့နော
်ဒီခါမဲ့ဌာနကူစေကံတွေကို covid ကာယောဂါကာလအတွင်းဖွင့်လှစ်ခဲ့တာဖြစ်ပြီးအခုတော့ပြစ်ခတ်တရားတွေကိုအဓိကကုသပေးနေရတဲ့ဒီစေကံတွေကဆရာဝန်သူနာပြုတ်နဲ့ကျမ်းမာရေးဝန်ထမ်းတချို့စစ်စေးမင်းမြန်ထိသိမ်းခံရတာရှိလာနေပါတယ်။ဒါအပြင်အခမဲ့စေကံဖွင့်ထားတဲ့နေရာတချို့မှာစစ်တပ်ကတပ်ဆွဲထားတာကြောင့်လည်းလုံခြုံရေးရာဒီစေကံတွေခိတပိတ်ထားပြီးလူနာတွေကိုတယ်လီဖုန်းနဲ့ပဲဆက်သွယ်ကူတာဆောင်ရွက်ပေးနေရတယ်လို့လည်းဒေါက်တာကျော်မင်းထွန်းကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဂျာဒုက္ခသည်စခန်းတစ်ခုနာကဈေးမှာဒီနေ့မိတောင်လို့လူ၃ထံမှနေသေဆုံးပြီးဆိုင်း20ကျော်ပျက်စီးသွားခဲ့တယ်လို့ရဲတွေကဆိုပါတယ်။ကျန်ကျဆေးမှာအခုလိုမိလောင်ခဲ့မှုကို3နာရီကျော်လောက်ထိအချိန်ယူမိငိမ့်တက်ခဲ့ရပြီးကျန်နေတဲ့အပျက်စီးပုံတွေကြားထဲကနေအလောင်းတွေကိုရှာတွေ့ခဲ့တာလို့ရဲရရှိတွေကဆိုပါတယ်ကုတုပလောင်ဒုက္ခသည်စခန်းကြီးအတွင်းဒုက္ခသည်တွေအိပ်ပျော်နေခြင်းဒီနေ့မနေ့အစောကြီးမှာမိလောင်ခဲ့တာဖြစ်ပြီးမိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ရဲတွေကဆက်ပြောပါတယ်ဒီခဲ့တဲ့လာတော့ကလည်းဒီစခန်းထဲမှာပဲမိလောင်မှုကြီးဖြစ်ခဲ့ကလူပေါင်း15ဦးသေဆုံးပြီး960ကျော်ဒဏ်ရာတွေရခဲ့ကလူပေါင်း 4,500 ခန့်ဦးမဲ့အိမ်မဲ့ထွက်ခဲ့ရပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့ဒီဒုက္ခသည်တွေနေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပေမဲ့လက်တွေမှာတော့နှောင့်နှေးနေစေပါ။ Ranger ဆိုတဲ့အသုံးအနှုန်းကိုမြန်မာအာဏာပိုင်တွေဘက်ကတော့လက်ခံမထားပါဘူးခင်ဗျာ
။သောကြညာအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမက်ခွာညူနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတော်ဝန်ကဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအကြောင်းသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆရာနာရှင်စန့်ကျင်ရေးတပိတ်လှုပ်ရှားမှုပြင်းထန်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးနယ်မှာစစ်တပ်ကနေရွာတွေထဲထိဝင်ရောက်ပစ်ခတ်လို့၄ဦးသေဆုံးခဲ့ရပါတယ်။စစ်တပ်တွေမြို့ထဲကိုဝင်မလာနိုင်အောင်တားဆီးပိတ်ဆို့တာတူမီလက်နက်တွေနဲ့တုံးပြီးကာကွယ်ခုခံခဲ့တာကြောင့်အခုလိုစစ်တပ်ဘက်ကတုံ့ပြန်နေတာပါဒါကြောင့်ကလေးနဲ့ဂံကောကားလမ်းမှာကလေးမျိုးအဝင်နားမှာရွာသားထောင်နဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရပါတယ်အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းဒေသကြီးကလေးမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေပုံမှုပြင်းထန်လာသလိုလုံခြုံရေးတပ်ဖွဲ့တွေမလာနိုင်အောင်ကလေးဂံကောမျိုးကားလမ်းကိုလည်းပိတ်ဆို့တားဆီးခဲ့တာကြောင့်စစ်တပ်ကကြေးရွာသားတွေကိုပြစ်ခတ်ဖမ်းဆီးနေတာကြောင့်လည်းရွာသားများပြားသိမ်းချောင်ထွက်ပြေးနေကြရပါတယ်ကလေးနဲ့ဂံကောကားလမ်းမှာကလေးမျိုးဝင်နာကနှစ်ချောင်းငဖားချောင်းခွားကြေးရွာဒီမှာမနေ့ဧပြီလ၃ရက်နေ့ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ချောင်းခွားရွာသား၃ဦးနဲ့ဝေဘူးလရွာသားတို့တိတ်ဆုံးသွားတယ်လို့ရွာသားတယောက်ကပြောပါတယ်
သူတို့ကအဲရွာထက်ဝင်ပြီးပြစ်နေတာဗျသူတို့ကရန်သူတွေမဟုတ်ဘူးသူတို့ရဲ့ဒီအောင်မှာတလေးနဲ့ထိုင်နေလို့ကချောင်းခွား၄ယောက်ပါ၄ယောက်ချောင်းခွားမှာကလေးရှစ်နှစ်တရောင်နဲ့50ကျော်တဲ့တရတရောက်က60ကျော်တဲ့တရောက်ဝေဘူးလအဲကောင်ကတရောက်ချောင်းခွားမမင်းငယ်တရာ၄ယောက်ပါ
ဒီနေ့မှလည်းကလေးမျိုးနဲ့တန်ဖိုးကြေးရွာဘက်ကိုဝင်ရောက်စစ်ဆေးရှာဖွေနေမှုကြောင့်ရွာသားထောင်ကြီးဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ရွာသားသူကပြောပါတယ
်။မင်းရကစစ်သားရဲ့ကျွန်တော်ရွာဝင်လာခဲ့တာနဲ့အင်းဒီလက်ထောက်တဲ့ဒီနတ်ဒီလက်ရှာတဲ့ပတ်စံလေးယူကြတယ်ဗျ။တော့ကြောက်နေတဲ့ကျွန်တော်ဒီရောက်ဆက်ပြေးနေတာဗျ။အခုတန်ဖိုးကြေးရွာချင်းကဒုက္ခတဲ့ဖြစ်တာပေါ့တန်ဖိုးလူပေါင်း၄ထောင်လောက်ရတော့ရှိတယ်။ခိုးလေးထောင်လောက်တော့ရွာဆက်ပြေးနေတာဗျ။ရှောင်ပုန်းနေတာဗျ။အိုးတောင်ပြေရှောင်းတဲ့လူလေတဝဲအိုးပြေတမ်းမပြေရှောင်းတဲ့လူလေတဝဲပါအကုန
်တန်ဖူနဲ့ချောင်းကားကြီးရွာကရွာသားများစုထွက်ပြေးနေကြပြီးရွာမှာတက်ကြီးရွယ်ဦးတချို့သာကြံနေခဲ့တယ်လို့ပြောပါတယ်
ကလေးမျိုးထဲကိုစိတ်ကူလုံခြုံရေးတက်ဖွဲ့တွေကလေးမျိုးထဲဝေမလာနိုင်အောင်ကလေးကံကုန်မျိုးကာလနဲ့ဘေးကရွာဓာတွေကလမ်းတွေပိတ်ဆို့တားဆီးခုခံခဲ့တာကြောင့်အခုလိုရွာတွေကိုတိုက်ကပြတ်မှတ်သားပြုတ်ဝင်းပြတ်ခတ်တာလို့ကလေးမျိုးခံတို့ကပြောပြပါတယ်အဓိကတော့ကလေးမျိုးကိုစိတ်ကူလာတဲ့ကံကုန်ဘက်ကစစ်သားတွေကိုကလေးမျိုးကိုလာလို့မရအောင်ရွာသားတွေနားကိုပိတ်ဆို့ရမယ်လို့လုပ်တယ်ပေါ့လ
ini tu ya ya lene saya biar pihak kita ni. Hello Miri. Ayo canggung tu kure mau ayo macam la dong tu tiga ni di anak nyang lu dah canggung lu biar ngapa lu tau siapa tu apa ni bi sekarang ada gua pilih ya.
Kalau Miri kan sana biar buat cuma tapi di bawah lene ni apa ni apa kita kaya dulu sana biar piru di bawah le tu mita na lida na kata na tu ni apa ni apa kita kaya jawab le. Kalitagru Nima, Sitaya Pika Mujao, Ebretayani Nyavanga, Sakune Yue, Mangyan Lintet, Tisung Kevare.
Baninya Ro, Kuma Ibema, Kalitikadu Nama Pikalu, Hagam Yua, Tia, Tesakune Yue, Jero Chadware.
Kalimuma, Sianajin, Sanji Yedu Pedri, Yesa Pipuani Dulu, Sanapia Puerigu, Sita Pega, Champa Pugu Mudule, Tulu Nidulu, Ludu Pegaro, Yaya Lenene, Kague Kukan, Sopia Nijavare, Kamia.
Nanguay Machi. Kachinbine Pudao Myomaro Sanapya Lungeri Siria Ma Pawine Winanigo Ainan Yayao Laibido Pansi Nidajao Jane Chide Dida Kani Totao Nidema Tenshang Pongong Niyabare Dilo Pansi Trinjao Machanbone Naumum Myode Pamale Siria Winanigo Tenshang Nijayabare Yangonga Lare Trin Koyanai Pyopya Pibashin
Yamanengan Myao Piaga Kachinbine Pudao Myomar Siddaka Ana Tengherago Sanjine Nine February Ngaya Nidega Sabido Tamondi Kangwa Khejabi ဖေဖော်ဝါရီလရှိရနေ့မှာတော့လမ်းမော်ထွက်ဆန္ဒပြခဲ့ကြသလိုဝန်ထမ်းတွေကလည်းရုံမတက်အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လို့ရှောင်းမှာပါဝင်ဆန္ဒပြတာတွေကိုဇက်တိုက်ဆောင်ရွက်ခဲ့ကြပါတယ်ဖေဖော်ဝါရီ20ရက်နေ့ကစပြီးတော့ဆန္ဒပြခေါင်းဆောင်တွေစီဒီအမ်လို့ရှားသူတွေကိုအာဏာပိုင်တွေကအိမ်တိုင်းရာရောက်လိုက်လံဖမ်းဆီးနေတဲ့အတွက်တော်တော်များများထွက်ပြေးတိမ်းရှောင်နေကြတယ်လို့ပူတာ
ခန်းနာတော့ဆရာကြီးစစ်တီးရေးပြီးပဲဆန်းနာမဟုတ်ပဲနဲ့ကလေးတွေကိုကာကွယ်ပေးမယ့်လူကြီးတွေကရွာလူကြီးတွေပေါ့နော်သူတို့ကအိမ်မတည်တဲ့လူတွေကိုလည်းအိမ်တွေတော့ပြပြီးမှအဲ့လိုခန်းနာပေါ့အဲ့ဒါကိုမှကလေးတွေတော်တော်ဒီမှာပဲခိုးပြီးမှလေအိမ်မှာတော့မနေနိုင်ရအောင်အဲ့လိုဖြစ်နေကြတာမင်းတို့မျိုးတွေလည်းအဲ့လိုမျိုးဆရာအကြောင်းဆရာဆရာမတွေပါလေနော်အဲ့ဒါအဲ့ဒီအဖက်တည်းလည်းတော်
တ်ရရှိထားတဲ့စည်ရင်အရာဆိုဘူတာအိုမချမ်းပေါ်နောင်မောမျိုးတွေကတိန်ရှောင်နေသူ200နီးပါးရှိကြောင်းအခုလို့ဆက်ပြောပါတယ
်။သူကနောင်မောမှာက90ကျော်တယ်နော်။မချမ်းပေါ်ဘက်မှာကျတော့55ယောက်ရှိတယ်လို့ပြောတယ်။ဘူတာအိုမှာကျတော့103ယောက်တဲ့လူငယ်ကောင်းဆောင်တွေကပေါ့နော်အဲ့လိုမျိုးဒီကြည့်စုထားတဲ့လူတွေပဲပေါ့နော်။အခုပြန်ပြီးမှ73ဟုတ်တယ်။ကောက်နေတော့ပေါ့နော်။
ပူတာအိုနောင်မောမချမ်းမောဒေသတွေဟာမြမပြီးမြောက်ပိုင်းရေခဲတောင်တွေရှိရာဒေသမှာတည်ရှိပြီးမိုးရွာတဲ့အချိန်မှာအလွန်အေးတာကြောင့်တိမ်းရှောင်နေသူတွေကျန်းမာရေးအတွက်ဒေသခံအများစုကစိုးရိမ်နေကြပါတယ်။တောတောင်တွေမှာပုန်းရှောင်နေသူတွေဟာရာသီဥတုဒဏ်ကြားမှာခက်ခက်ခဲခဲပုန်းရှောင်နေကြရတယ်လို့ကချင်ကျောင်းသားလူငယ်အဖွဲ့ဝင်တဦးကအခုလိုပြောပါရတယ်။ဘယ်န
ေရာထောက်လမ်းတွေကဘန်းကုတ်လိုက်တဲ့အခါမှာတရအိမ်မမနေရဘူးတော့မှာပဲအခုစဉ်းစားကြည့်လိုက်ကြနော်စဉ်းစားကြည့်လိုက်အဲ့လိုတော့မှပဲနေရအဲ့လိုကြည့်ရတာပဲနော်ကျွန်တော်တို့အမျိုးတွေလည်းပါတယ်ကျွန်တော်တို့ပြည်သူတွေလည်းပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီဆက်ဆံဖြစ်တယ်ရထားတယ်ဒါအခုကဒီကောင်ပိုင်းမှာတော့ဘူးအရင်ရတဲ့ခါကျတော့တော့မှမင်းရစိတ်ကမှကျွန်တော်ရဲ့တက်လို့တယ်လေပြင်းရတယ်လည်းရှိရတော့မှာ
နောင်မောင်ဒေသခံတဦးကတော့သူတို့မြို့မှာဖမ်းနာစည်းတာမရှိပေမဲ့တခြားမျိုးမှဖန်းစည်းနေတယ်ဆိုတဲ့သတင်းကြောင့်စီဒီအမ်ပေါ်နန်းတွေတိမ်းရှောင်နေတာဖြစ်တယ်လို့လည်းပြောပါတယ်
။ဒီကျွန်တော်တို့မောင်မောင်အချင်းငွေတွေကတော့အများပိုင်းတော့စီဒီအမ်ဝင်ကြတာပေါ့။ဒါပေမဲ့အခုအချိန်မှာအဆောင်အထိတော့မရှိဘူး။ဒါမျိုးစီဒီအမ်ကြီးအဝဖမ်းလို့ကြတယ်ဆိုတဲ့သတင်းကြီးပါတယ်တော့သူတို့ဒီမှာလည်းအဲ့ဒီလုပ်လာမှာဆိုရင်လည်းတချို့ကတော့တိမ်းရှောင်နေတာလည်းရှိတာပေါ့နော
်။ဒီဒေသတွေကစီဒီအမ်ပေါ်နန်းတွေဟာခေါလံဖူးဒေသမှာပြည်သူစစ်တွေရှိနေတာကြောင့်တရုတ်မြန်မာနယ်စပ်ကိုတိမ်းရှောင်လို့မရသလိုမြကြီးနားပါဝင်တခြားဒေသတွေတိမ်းရှောင်ဖို့အတွက်ဆိုရင်လည်းလမ်းမဆက်သွယ်ရေးနဲ့ခရီးစရိတ်စတဲ့အခက်အခဲတွေကြောင့် တော့တော့အတွင်းမှာပဲပုံရှောင်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လောလောဆယ်မှာတော့ပူတာအမျိုးပေါ်မှာဆိုင်ကဲတဲ့ဆန္ဒပြတာညသပိတ်ဆင်နွှဲတာတွေကိုပျောက်ကြားစနစ်ပုံစံနဲ့ဆက်လက်လှုပ်ဆောင်နေပါတယ်တမန်တော်နဲ့ကချင်လက်နက်ကိုင်း
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆရာချုပ်ရေးကောင်စီအာနာသိမ်းပြီးတော့60တရက်မြောက်ဒီကနေ့ဧပြီလ2ရက်နေ့မှာလဲနိုင်ငံအနှံ့မှာအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိနေပါတယ်ရန်ကုန်မြို့မှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ပန်းနေတဲ့ဂုံပြူတဲ့ပန်းသပိတ်အပါအဝင်စစ်ကောင်စီအာနာသိမ်းထားတဲ့လုပ်ရက်အပေါ်ပြည်သူတွေကစန့်ကျင်
Mirigo Yisubi, Digani Maro, Yango Muga Nia Dom Yama, Bandabe Senrega Jabare, Sikon Siga, Anna Tengbi, Nalajo Gala Trema, Sitane Yete Poria, Yaton Pican Nene Muri a train, they song Kazare Duri a tre, Beska, Matainuine, Sanabia the Beshia Niari a Bawin, Lanshaw the Bait Dreamale, Bandrigo Gansambi, Anna Shin Chasongi, Sanabia Jabare.
ရွေးဥတော်လိုင်းရေလို့နာမည်ပေးထားတဲ့အာနာရှင်ကြဆုံးရေးစနပြတပိတ်တွေတဲ့ကြဆုံးသူများခဲ့တဲ့မြောက်ကလာမြို့မှာလေဒီကနေ့ကြည်အစ်စ်နဲ့ပြစ်ခတ်တာတွေရှိခဲ့ပါတယ်ခီးတဲ့တင်ဆောင်လာတဲ့ဘတ်စကားကိုရက်ခိုင်းတာလမ်းထဲဝင်လာတဲ့ကားတွေကိုထွက်ကြည့်တဲ့ပြည်သူတွေကိုဆဲဆူတာနဲ့ကြည်အစ်စ်နဲ့ပြစ်တာတွေရှိခဲ့တယ်လို့အဲ့ဒီအနီးမှာနေထိုင်နေသူတူကဖီဝေကိုပြောပါတယ
အခုလိုပြစ်ခတ်ချင်းချောက်တာတွေရှိခဲ့တဲ့ရက်ွက်တွေတဲကိုမနေ့ညနေပိုင်းကပဲလက်နက်ကန်တပ်ဖွဲ့တွေရောက်လာခဲ့ပြီးတော့ပြည်သူတွေကိုအနုအနည်းနဲ့နှုတ်ဆက်တာတွေလုပ်ခဲ့ပေးမယ်လေဒီကနေ့မှာတော့စိုင်းကယ်တွေကိုတင်းစီပြီးလူတချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။ဒါပြင်ရန်ကုန်မြို့ကိုရောက်နေတဲ့စီအန်အန်သတင်းတောက်ကိုဒီကနေ့အင်တာဗျူးဖြေခဲ့တဲ့ပြည်သူတွေကို ီခံခဲ့ရတာပါ။မတ်လ31ရက်ပေါ်ထူးနေ့ညနေပိုင်းတုန်းကဥချင်းမောင်လမ်းမှာမောင်းနှင်လာတဲ့ဝန်ထမ်းကျူပိုရင်ကူစစ်တပ်ရဲ့ရဲတွေကပစ်ခတ်လို့ဥကောင်းကိုကြီးစံထိမှန်ခဲ့တဲ့ရှင်ဟန်းတောင်ကိုရီးယားဗန်ဝင်တဲ့အမျိုးသမီးကတော့ဒီကနေ့မှကွယ်လွန်သွားပါတယ်။စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်ဒီကနေ့မှပဲသူ့ကိုချက်ချင်းတကြိုခဲ့ရတယ်လို့လည်းနှိစက်သူတွေကပြောပါတယ်။အကြမ်းဖက်ပစ်ခတ်ခံရပြီးကြာဆုံးသူများခဲ့တဲ့တောင်တကုံမြို့နယ်မှာလည်းဒီကနေ့အထိဆန္ဒပြသပိတ်တွေရှိနေသေးပါ။တောင်တကုံမြို့နယ်ကစီပင်ဝင်းတက်မှပြီးခဲ့တဲ့ပုတ်ထူးညပိုင်းတုန်းကတိုက်ပေါ်ထိဝင်ရောက်ပစ်ခတ်ခံလိုက်ရတဲ့အမျိုးသားတဦးရဲ့အလောင်းကိုတော့ဒီကနေ့အချိန်အထိပြန်မရသေးဘူးလို့ရက်ကွက်နေပြည်သူတဦးကဖေဝေကိုပြောပါတယ်
။အဲစီရင်ဝင်းတက်ကိုဝင်ရောက်အဲပစ်ခတ်မှုကပစ်ခတ်မှုဖြစ်စမှာတယောက်တည်းတည်းမှာအလောင်းပြန်မရလိုက်ဘူး။တနက်လူရယ်ဆိုပြီးညဘက်ကို၃ချက်တိတ်ပြသွားတယ်ဟိုဆုံးသွားတယ်အလောင်းပြန်မရဘူး။56လမ်းဆောင်မှာတော့ပြနေကြတယ်မှာ။တရားခွန်ဘက်အချမ်းကျတော့နည်းနည်းငြိမ်သွားတာပါမယ်။ငြိမ်သွားတော့သူတို့ကတက်ဆွဲထားတာပါအဲ့လိုမျိုးပစ်ခတ်ထားတော့ဘလို့မှလှုပ်မရတဲ့နေသားမို့လို့ငြိမ်နေကြတာပေါ့။
ဒီလိုအခြေအနေမှာပဲဒီမြန်မာနိုင်ငံမှာ fiber ကျိုးနဲ့တွေ့ထားတာမဟုတ်တဲ့ကျိုးမဲ့ broadband internet ဆက်သွယ်မှုတွေကိုမင်းညကစလို့အကန့်အသတ်မရှိပိတ်ထားသလိုလက်ကင်ဖုန်းနဲ့ internet သုံးနိုင်တဲ့ wifi နဲ့ mobile data internet ဆက်သွယ်မှုတွေကိုလည်းဆက်ရနာသိမ်းပြီးကလေးကပိတ်ထားတဲ့အတွက်ပြည်သူတွေအနေနဲ့သတင်းမှန်ရရှိရေးစိုးရိမ်တာတွေလည်းရှိနေပါရဲ့ရှင်
မခင်ဖြစ်ထွေးပြောပြပေးခဲ့တာပါရှင်မြန်မာနိုင်ငံတဝန်းစစ်အုပ်ချုပ်ရေးကောင်စီစန့်ကျင်လှုပ်ရှားမှုတွေအရှိန်မပြတ်ဇက်တိုက်ပြုလုပ်နေတာနဲ့အတူစစ်တပ်ဘက်ကဆန္ဒပြနေတဲ့ရွာတွေကိုမီးရှို့တာအပါအဝင်နှိမ်နှင်းဖြိုခွင်းနေပါတယ်ဆရာနာရှင်ကိုစန့်ကျင်နေတဲ့ပြည်သူတွေကတော့ဒေသဆုံးမှာဆက်ပြီးတော့ဆန္ဒပြနေတယ်လို့ရရလက်နက်နဲ့ပြန်ပြီးခုခံနေကြတဲ့အခြေအနေလည်းရှိပါတယ်ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်စစ်တပ်အနာဒိန်းတော်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တယ်လို့CDM လှူရှောင်းမှုကိုအားပေးလို့စစ်ကောင်စီကဖန်ဝရန်ထုတ်ထားတဲ့သခိုင်းတိုင်းရင်းမာပင်မြို့နယ်ဝစိန်တောင်ဒေသတပြေအေးကျေးရွာကဘုန်းတော်ကြီးတစ်ပါးကိုဒီကနေ့အစောပိုင်းမှာစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးချိန်ရွာသားတွေကပြန်ခုခံတဲ့အတွက်နှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တပြေအေးကျေးရွာကဆရာတော်ဦးတော်ပါသားကအခုလိုမိန့်ကြားပါတယ်
။ရွာအရှေ့ဘက်ကဖုန်းကြောင်းရှိတယ်ဖုန်းကြောင်းရှိဘက်ကကောင်းမွာနေတော့တည်ပြစ်တာ။တည်ပြစ်တာအဲ့ဒီမှာရွာဘေးလေးမှာလည်းဒီနာကောင်းတာတကူကတော့ရာသူရာသားတွေကအရင်ညီတော့သူတို့မှလည်းဒီဒေတာလုံးတဲ့ဒီတူမီတနတ်တွေရှိတယ်အဲ့ဒါနေနဲ့ခံပြကြတော့အင်းအားရမ်းများတဲ့အခါကျတော့နောက်ဆုံးမနေ့၃နိုင်၄နိုင်လောက်ကနေစပြစ်တာဟောလောက်ထိနေရင်၃နိုင်လောက်ထိကြာတယ်အ ဒီကြခကြရင်လည်းနောက်ဆုံးတော့သူတို့ကဦးဇင်းတို့တစားကနေခေါ်သွားပြီးတော့အခုတော့ထွက်သွားပြီ အဲ့ထွက်သွားတာကိုရွာသားတွေကပြန်ပြီးတော့ရွာသားတွေပြန်ပြီးဖို့ဆိုပြီးတော့လိုက်ကြည့်ရင်အခုဒီပြည်တုံးရှိတယ်အဲဒီဆုံးလည်းရှိတယ်လို့ပြောတယ်လောလောဆယ်ပဲခုနလေးမှာကိုဖုန်းဝင်လာတာကတော့တယောက်တော့ကြာသွားပြီဆိုတော့တင်းမိုးတယ်ရှိလန်းကနေပေါ့နော်အဲ့ဒါတန်ရရတာလည်း၃၄ဦးရှိတယ်မနေ့ကဟို၃၄ဦးရှိတယ်တန်ရရနေဆုံးက
တန်ရရတဲ့လူကခုနှစ်ဦးရှိဖို့တော့ရှိမယ်တေဆုံးကတော့ဦးရင်းကလည်းတိကျမပြောနိုင်ဘူးနှစ်ဦးသုံးဦးတော့ရှိမှတင်တယ်စကိုင်းတိုင်းတွေကစကိုင်းမြို့မှာတော့ညကင်းဆောင်နေသူကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပွဲချင်းပြီးတေဆုံးသွားပြီးနာရီကိုနေချင်းလုံးလိုက်ရပါတယ်ဒါပြင်မန္တလေးတိုင်းဒေသကြီးပြင်ဦးလင်ခိုင်စင်ကူးမြို့နယ်ညောင်ဝန်းကျေးရွာမှာ ABDရဲ့ညာဘက်ကညတပိတ်ဆန္ဒပြလို့စစ်တပ်နဲ့ရဲကရွာကိုရောက်လာပြီး
နေအိမ်တချို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကြေးရွာသားတူကပြောပါတယ်ကိုနိုင်လောက်မှာကသူတို့ကကန်၃စီကား၄စီနဲ့ဝင်လာပြီးတော့ကျွန်တော်တို့ရွာတဲ့ကိုဝင်ပြီးတော့အဲ့ဒီကျွန်တော်တို့ရွာအရှေ့ပိုင်းလောက်ကြတဲ့အိမ်ပေါ့ဗျာကျွန်တော်တို့အဲ့အိမ်၃အိမ်ကိုကျွန်တော်တို့မီးရှို့သွားတယ်ဗျာတနတ်မိုးပေါထောင်ဖောက်ပြီးတော့ဝင်လာပါဗျာအဲ့ဝင်လာပြီးတော့ကျွန်တော်တို့အဲ့မှာပဲသူတို့ မီးရီရှုကြတာပေါ့အဲကြေးရွာလူ၄ယောက်လဲသူတို့မင်းညားကတခါတည်းဖမ်းသွားတယ်အဲ့လိုမျိုးဆိုကျွန်တော်တို့ကမင်းညားတုန်းကတော့ကျွန်တော်တို့ညောင်းကဒီဟိုကျွန်တော်တို့ဒီအားကစားကွင်းပေါ့ဗျာဘလုံးကွင်းထဲမှာကျွန်တော်တို့လူ30-40လောက်ဒီညားသပိတ်သဘောမျိုးနဲ့လှုပ်တဲ့ဟာမျိုးကိုသတင်းပေးတဲ့လူကရှိလို့မို့သူတို့ကဝင်ပြီးတော့ဖြိုလာလို့တော့ကျွန်တော်တို့ကြေးရွာကိုတော့အဲ့လိုတော့အဲ့လိုပဲပြောတယ်ဗျာ
ဒီလိုမျိုးနေရင်တွေကိုမိရှုတာညာတပိတ်ကိုဖြုတ်ခွင်းတာကြောင့်ကြေးရွာနေသူတို့ချို့ဟာအနီးအနားကကြေးရွာတွေစီမှာထွက်ပြေးခိုလုံနေကြရပါတယ်။ဒီကိရက်ရက်တွေကစစ်ကောင်စီစန့်ကျင်ရေးဆန္ဒပြလို့ပြစ်ခတ်တာတွေရှိခဲ့တဲ့မြကြီးနားမြို့မှာဒီကနေ့လဲဆန္ဒပြကြပါတယ်။ဒီနေ့တော့အကြမ်းဖက်ဖြိုခွဲတာမရှိဘူးလို့ဒေသခံတူကပြောပါတယ်
။ဟုတ်ချင်းတယ်ဒီနေ့တော့တပိတ်တော့ပုံမှန်တိုင်းမရှိသေးတော့ဟောလို့ဆရာတော့ဟုတ်ဖြိုခွင်းရတော့စစ်တပ်ကတော့နောက်ကနေလိုက်နေတယ်သူတို့ရဲ့ဆက်စားတဲ့ပိတ်ပုံစံနဲ့တော့ရက်ကွက်လိုက်တော့လုံနေကြတော့တွေ့တ
ာမြကြီးနားမြို့ပေါ်ကဆန္ဒပြပွဲတွေကိုတက်ကပြစ်လို့တင်းဆုံသူ3ဦးထိရှိခဲ့ပြီးအများပြားဒဏ်ရာရသလိုလူအယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ကချင်ပြည်နယ်ကပဲမိုးညင်းမြို့မှာလည်းဆန္ဒပြပွဲတွေရမသွားပဲပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့မိုးညင်းမြို့ကတူကပြောပါတယ
်ဆန္ဒပြရတာလည်းအရှိရနဲ့ကုန်ရှိတွေ့ရှိအဲ့လိုလေးထွက်ပြီးတော့မှဆန္ဒပြကြလေးပဲရှိရတယ်ရက်သွားမယ်တော့မထင်ဘူးဗျာဒါခင်းတဖို့နဲ့ပြန်ပြီးတော့မှကတိကနာပြကြလဲဦးမယ်လို့တော့ထင်တယ
်ရန်ကုန်မန္တလေးမုံရွာနဲ့တဝဲအပြင်တခြားမြို့ကြီးတွေမှာလည်းဆရာနာသိမှုကိုပုံစံမျိုးစုံနဲ့ကန့်ကွက်နေကြသေးပါနိုင်ငံတော်မှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တေဆုံးသူ930ကျော်ရှိနေပြီဖြစ်ပြီးအများစုကရန်ကုန်နဲ့မန္တလေးတို့ကဖြစ်ပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်လို့ထိမ့်သိမ့်ခံထားရတဲ့သူတွေထဲမှာတီစဲဥပဒေနဲ့အညီရတဲ့နဲ့အခွင့်အရေးမရဘဲဆုံးရှုံးနေရသူတွေရှိတယ်လို့ဥပဒေကြောင့်အရာခုခံခြေပပိုင်ခွင့်မရသူတွေလည်းတော်တော်များများရှိနေပါတယ်ရန်ကုန်ကလာတဲ့သတင်းမဆုမျက်မှုပြောပြပေးပါရှင
်ဆစ်အာလာသိမ့်အုပ်ချုပ်နေတာနှစ်လကျော်သွားချိန်မှာအာနာရှင်စနစ်စန့်ကျင်ဆန္ဒပြလို့ဖမ်းဆီးခံရသူ2900ထက်မနည်းရှိနေပါပြီဆန္ဒပြပွဲဦးဆောင်သူတွေအကြမ်းဖက်အာနာဖီဆန်ရေး CDM နှုတ်ရှားသူတွေကိုတေတံအထိပေးနိုင်တဲ့နိုင်ငံတော်ပုံကံမှုလို့ပြစ်မှုမျိုးအထိတက်ပြီးတော့ဖမ်းဆီးတရားစွဲထားပါတယ်။အဲ့လိုဖမ်းဆီးခံရသူတွေထဲမှာဒီဇယ်ဥပဒေနဲ့အညီရတဲ့နဲ့အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဥပဒေကြောင့်အရာအခုခံခြေပါခွင့်တွေမရနိုင်ဘူးဖြစ်နေတဲ့အခြေအနေကိုအမည်မဖော်လို့တဲ့ရှေ့နေတယောက်ကအခုလိုပြောပြပါဗျာ။မိဘနဲ့ဆက်သွယ်ခွင့်ရ
မယ့်ဟာတွေပြည်ထောင်စုကဥပဒေကြောင့်အရာဥပဒေအခွင့်အရေးခွင့်ရရမယ့်ဟာနော်။အဲ့ဒီဥပဒေဆိုဥပဒေခွင့်ခွင့်ရရမယ့်ဟာပြည်ထောင်စုကဥပဒေခွင့်ရရမယ့်ဟာပြည်ထောင်စုအကြံသူရဲ့ဟိုဘောဟိုအချင်းကြီးကိုပြန်ပြီးတော့ပြောပြနိုင်ဖို့အဲ့ဒီဟာမျိုးတွေနောက်တစ်ခုကတော့ဟိုချုပ်တင်တာနဲ့ပို့ပြီးတော့ချုပ်နေတာမျိုးတွေဥပမာချင်းဟိုတချို့ဟာတွေကကျွန်တော်တို့မတော်တာအပြင်နဲ့အချင်းကြာကြီးဟိုခန့်စီထားတာမျိုးတွေအဲ့ဒါမျိုးတွေနောက်တစ်ခုကျတော့တချို့ကျတော့ဟိုဘောတူတော်တူတော်နဲ့စစ်ထဲမှာပူနေတာဗောလေဟိုဟာပုံမှန်ကံမလားမတက်ဘူးလားအဲ့ဒါမျိုးတွေလည်းကြုံကြုံရတာရှိတယ်ဗောလေအဲ့ဒါတွေကတော့လက်ရှိ
ဒါကတော့အာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုကြောင့်ဖန်ခံရသူတွေကိုဥပဒေကြောင်းကနေကူညီပေးနေတဲ့အခြေအနေတယောက်ကလက်ရှိသူကျုံနေရတဲ့အခက်အခဲတွေကို VOA ကိုပြောပြတာပါဖန်ခံထားရတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်နေပါတယ်ဒီဇယ်ဥပဒေတွေအရဖန်စီခံရတဲ့လူတယောက်ဟာအသက်16နှစ်မပြည့်သေးရင်ရက်ရှည်ချုပ်ထားပိုင်ခွင့်မရှိသလို
ပြစ်မှုများတယ်လို့ဆုံးဖြတ်ရင်တော့မှလူငယ်ထိန်းသိမ်းရေးစခန်းတွေမှာသာထိန်းသိမ်းရမှာဖြစ်ပါတယ်။အခွင့်အရေးဆုံးရှုံးနေတဲ့အသက်မပြည့်သေးသူတွေရဲ့အခြေအနေကိုလည်းရှင်းနေကရှင်းပြပါတယ်
။ကလေးတွေအကာအကွယ်ရမယ်အစားသူတို့ဘာဖြစ်လဲဆိုတော့ကိုယ်ကအကာအကွယ်မရတဲ့ကျန်းတဲ့ခံကလေးတွေအပန်းကြီးချင်မှအဲ့ဒါကိုအေးအေးပန်းပန်းရှိတယ်။အဲ့ဒါမှစပြီးကျန်းဖက်တာပေါ့။ဟိုထူထောင်လာကြနေတဲ့ဟာမျိုးတွေချုပ်ကလေးတွေဆိုရင်ထူထောင်ကြနေပြီးတော့ဟိုခဲရတဲ့ကလေးတွေတန်ရလာရှိသူတို့ဆုံးကြတော့ဟိုဟိုကဘာချင်းနဲ့သူဖြည့်နေရှိ။အဲ့ဒါစေကူတာမှုအများဆုံးရဖို့အခုကြီးအရှုကကြာနေတယ်။တချို့ကလေးတွေကိုဒီအဖေကျွန်တော်ကမှတော်ထားတာပေါ့လေအဲ့ဒါကလေးတုံးနေတော့ကျွန်တော်ခွင့်ရကိုဟိုဒါဒါစတိပြန်ကျွန်တော်ချိုးထောင်းနေရတာတွေပဲကျွန်တော်တွေ့နေရတဲ့ဟာပေါ့လေအချင်းအောင်လေးရောတဲ့အခါမှာတချို့ကအချင်းအောင်နေမှာကျွန်တော်ကချက်နေမှာကလေးတို့ထင်းထင်းလာမျိုးကျွန်တော်ကမလုပ်ဖို့လုပ်တယ်အဲမလုပ်ရမရပေါ့ဒါနဲ့ခုကထင်းထင်းထားတဲ့ခံရမျိုးတွေဖြစ်နေကလေးတွေကဘသူအချင်းအင်းနဲ့ဆုံးဖြတ်နေတဲ့ဆိုတော့လည်းမသိဘူးအဲ့ဒီဟာဒီဟာတွေကကျွန်တော်ကလက်ရှိမှာချိုးထောင်းခံတဲ့ဟာမျိုးပေါ့လေထင်းထင်းခံတဲ့ဟာမျိုးတွေတော့ကျွန်တော်တွေ့ရတယ်
လက်ရှိမှာအာနာရှင်စန့်ကျင်ရေးဆန္ဒပြသူတွေကိုအင်းစိန်အကျဉ်းထောင်ရွှေပြည်သာစစ်ကြောရေးစခန်းနဲ့တက်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာဖမ်းဆီးချုပ်နှောင်စစ်ဆေးမှုတွေကိုလုပ်နေပါတယ်။ရန်ကုန်တိုင်းဒေသကမြို့နယ်6မြို့နယ်မှာစစ်အုပ်ချုပ်ရေးအခြေအနေကြေညာထားတာကြောင့်ဒီကြေညာထားတဲ့နေရာတွေကနေဖမ်းဆီးခံရသူတွေဟာစစ်ခုံရုံးတင်စစ်ဆေးခံရမယ့်အခြေအနေဖြစ်ပါတယ်။သူတို့အနေနဲ့ပြင်ပရှေ့နေရစီကအခုအညီရယူခွင့်ခုခံချေပါခွင့်လည်းမရကြပါဘူး။ဒီမျိုးနယ်6ခုကဖမ်းဆီးခံထားရသူတွေနဲ့ပတ်သက်လို့ဘယ်နှယောက်ကိုဘလို့ပုံမှန်တွေနဲ့အရေးယူမလဲယူထားသလဲဆိုတာမသိရသလိုဘယ်နှယောက်ကိုပြစ်ဒဏ်ချအရေးယူပြီးပြီလဲဆိုတာတော့မှစရေမသိနိုင်ဘူးလို့ဖမ်းဆီးခံထားရသူတွေကိုကူညီပေးနေတဲ့ရှင်တွေကပြောပါတယ်။မျက်ကွယ်စစ်ဆေးမှုတွေတစ်ဖက်သက်စီရင်ချက်ချမှုတွေကိုခုခံကာကွယ်ပေးဖို့အတွက်လည်းအတော်လေးခက်ခဲနေတယ်လို့ကူညီပေးနေတဲ့ရှင်တွေကပြောပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်ရဲ့ဖမ်းဆီးခံရသူ3000နီးပါးရှိနေတယ်လို့ပြစ်ခတ်လို့တိတ်ဆုံးသူကလည်း930ကျော်ပြီလို့ AABB ကထုတ်ပြန်ထားပါဗျ။တိတ်ဆုံးသူတွေထဲမှာလူမမဲအသက်10နှစ်အောက်ကလေးတွေလည်းပါဝင်ပါတယ်ရှင်
။မဆုမြတ်မော်ပါရှင်ဆက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအရသာဆိုရကိုဖြုတ်ချပြီးတော့အာဏာသိမ်းလိုက်တဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအင်အားသုံးတပ်ဖြတ်နေတာနဲ့ပတ်သက်လို့ပြည်ပရောက်တွေကြားမှာစိုးရိမ်မှုတွေရှိနေပါတယ်။ဒီထဲမှာစင်ကာပူရောက်မြန်မာတွေလည်းပါဝင်ပါတယ်။ဒီစင်ကာပူရောက်မြန်မာတွေဘက်ကဘလို့ကူညီထောက်ပံ့ပေးနေတယ်လဲဆိုတာကိုစင်ကာပူမှာနေထိုင်တဲ့မတ်မေဝင်းနိုင်ကိုဆက်သွယ်မေးမြန်းပြီးမတ်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
မမေဝင်နိုင်တို့ဒီစင်ကာပူမှာရှိနေတဲ့မြန်မာတွေဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတက်နိုင်တဲ့ဘက်ကပေါ့နော်လှုပ်ရှားနေကြရတယ်ဆိုတာတွေသိရတယ်ဆိုတော့အခုလက်ရှိဘာတွေလုပ်နေကြလဲပေါ့နော်ဘာတွေများပြပကနေပြီးတော့လှုပ်ဆောင်ပေးနေတာတွေရှိပါတယ
်ကျမကစင်ကာပူမှာက US တို့ UK တို့ Australia တို့မှာလိုမျိုးဆန္ဒပြလို့မရဘူးအဲ့တော့စင်ကာပူမှာနေနေတဲ့လူတွေကလုံးနိုင်တာကအဓိကနှမျိုးပဲရှိပါတယ်တခုကonline တိုက်ပွဲပေါ့နော် online မှာနေပြီးတော့သတင်းတွေထင်ပေးမယ်သတင်းတွေပါလာပြန်ပေးမယ်တချို့ petition တွေလုပ်ပေးမယ် email တွေပို့ပေးမယ် social punishment address ကိုဟိုတက်ဆိုင်ရာတောင်းနေဖြစ်ဖြစ်တက်ဆိုင်ရာတန်ရုံးနေဖြစ်ဖြစ်ကိုတောင်းဆိုပေးမယ်ဒါမျိုးပဲရှိပါတယ်နောက်တစ်မျိုးကဆိုတော့လိုအပ်တဲ့နေရာမှာငွေကြေးအရာအခုနေလိုခဲ့ရင်တောင်းပို့ပေးရမျိုးပေါ့ငွေကြေးရမှာကျမတို့အခုလုပ်နေတာ၃မျိုးရှိပါလိမ့်မယ်တစ်ခုက CDM လောက်တမိုင်းအတွက်ဘယ်ညမှာလဲလို့လို့ပေါ့တချို့ကလည်းငွေကြေးတိုင်းရယူပါတယ်တချို့ကလည်းအစားအသောက်ကိုဝယ်ပြီးတော့ပို့လာမျိုးလည်းရှိပါတယ်နောက်တစ်ခုကကျောင်းဆုံးသွားတဲ့လူတွေရဲ့ဒဏ်ရာရပြီးတန်ရခဲ့တဲ့လူတွေရဲ့ကျန်းမာရေးတမိသားစုတွေကိုလည်းပံ့ပိုးမှုတွေတော့နေရာရှိပါတယ်နောက်ဆုံးတစ်ခုကတော့အခုဆန္ဒပြနေတဲ့လူတွေမှာညာသားချင်းကလာပါချီကိုကာဖို့တော့မှာဟဲလ်မက်တို့တိုင်းကာတို့လုံးလုံးလောလောမရှိပါဘူးအဲ့ဒီအတွက်ကြောင့်မလို့အဲ့လိုမျိုးတွေတံပိုးပေးရမျိုးတဲအီတီအားစားဟိုစီစဉ်ပြီးတော့ပို့ပေးရမျိုးရှိပါတယ
်ဟုတ်ကဲ့အခုအခြေအနေတွေကပို့ပြီးတော့ဆိုးလာတာတွေရှိလေဒီတွင်းမှာတော့မှပဲသွားအလားပစ္စည်းပို့တာအစားခက်ခဲနေတဲ့အချိန်မျိုးမှာအခုစင်ကာပူနိုင်ငံကနေပြီးတော့မဟုတ်အခုလိုကူညီတဲ့အခါမှာအခက်ခဲတွေဘယ်လိုအခက်ခဲတွေရှိနိုင်လဲ
ဟုတ်ဟိုတစ်ခါမိုင်းနဲ့ပတ်သက်လို့ကတော့တတိထားတာအဓိကဟိုဘက်မှာလုပ်ပေးနေတဲ့လူတွေဆိုသူတို့ကလာပြီးတော့တတိမထားမိအောင်လို့ပေါ့နော်အခုကျတော့ဥပမာအစံနဲ့အလုံးရင်းနဲ့ဝင်လာတယ်ဆိုသူတို့တတိထားမိမယ်တတိထားမိရင်အဲ့လိုဖမ်းမှာတော့ဘာလို့ရှိနိုင်လဲဆိုတော့ပတ်စံကိုခွဲပို့အောင်မျိုးလုပ်ပေးရပါတခါလေးကျရင်ဒီဘက်မှာပတ်စံရောက်နေပြီနဲ့ဟိုဘက်ကိုလွှဲမပေးတဲ့နေရာမျိုးရှိပါတယ်နောက်တစ်ခုက คุณอาณาจักรเดียวกันเลยแต่แกรู้ด่าแล้วนั่นก็ตัวเองแค่รู้ไอ้ยามาปนเองปีไหนน้ำเยอะปนอ่ะอ่ะเยอะแล้วแต่ขาดไม่ใช่ไปจริงๆมาเลยที่ตัวเองโอ้กากวยที่ที่ตัวเองขาดใจโอ้ยากกว่ากูเองอ่ะที่ไปยาวไปน้ำว่าเช่นเราอยากกว่ากับปีมาตัวกายไปเสียไรแต่ขามาลูแต่ยังไม่เอาไปไปตัวกากวยที่ที่ไปสาดเอาไปไปสุดสุดกูไปแล้วจับไปแล้วไล่ตัวไปไปแต่เมื่อตะขาดใจเนาะเลย ผมนี่ไปถ่ายแต่ตอนนี้แค่เชียร์น่าจะคือว่าดูเรื่องอยู่เลยทำไมเราจีบกันไปสั่งอ่ะโอ้สุดยอดเลยอ่ะเขาจะจำเราตัวเองไม่อยากทราบอีกเลยค่ะจ้าดูกูเสียงนี่เปลี่ยนเป็นยังไงอ่ะมีอ่ะดูมีอ่ะเอาเราเป็นเนี้ยมาเป็นลูกแก่สามีเปล่าเปล่ามีชีวิตเข้ามาปุ๊บเสียงเข้ามาดิสิตีไปเลยคือจะมาเรื่องว่าใส่เนี่ยไม่ใช่เปล่ามาจุดหมายมาห้องเองใส่เนี่ยว่าเต้ใส่ยาสาลัยแทนเนี่ยสามีตีอ่ะลูก อากูอากูนี่กูไปปีตะลาวปะเนาะที่ยาวปีในเนี่ยรู้เช่นอ่ะเราที่กูนี่เดียวไปแค่ปีปีเลยทำไมอากูลองเนี่ยก็โกยองว่าลูกคนเนี่ยยังยินดีเลยอ่ะในเดือนมีดาวดูไม่สวยเดือนนั้นลงเนี่ยว่าโหประมาณแต่ถ้าอพยพดีเลยใช่ไหมเนาะพี่ว่าตอนนั้นเขาอพยพดีลูกจะลำไม่อพยพดีปะเนาะเดี๋ยวว่าเลยเดี๋ยวแต่สัญญาแต่สัญญาในเดือนเดือนดูว่าจะมาจีบอ่ะ
ดูเรื่องเล่ากูนี่ไปเลยจะมาเออมาขำนั่นได้เปล่าแต่เมื่อมาเป็นเวรจะมาเราลูดูดูสิอ่ะเนี่ยก็งาเดียร์นี่พี่ว่าเต็งเงินเต็งแต่ที่เดียวแค่ดูดูสิอ่ะที่ยาตายที่ลาบายเกี่ยมาปอนะโอเคดีสุดจะมาดีไปโอเคสิรอซึ่งกูมาชินิจาร์เรนี่มาอยู่ตรงนี้อ่ะเรา วางเว้นพี่รอกูนี่ตีนิจาร์เรนสุรามิวปอนะสิรอคุณใช่มาเป็นลูกกูนี่มิวก็ที่ยาวส่งพี่แม่ลูกยอดเช่นเลยพี่ป้ามาชี้ยังมาเรื่อยๆปอนะปีดูเรื่องแกลูกเช่นเนี่ยสนาดีว่าปุ๊บลูกกูนี่ทับปะมูมิวว่ากูใช่มาที่ยาวส่งพี่แม่ลูกเช่นมาเลยพี่ป้ามาชี้ลูกเลยอ่ะทับไปไหนจังว่าเราเวียจะยึดพี่แม่ลูกเช่นมาแต่พี่ลูกเลยสิรอซีดีเอ็มอะไรสักตัวมาซีดีเอ็มอะที่ยาวส่งมา แล้วเสร็จแล้วมันมาช่วยดูเรื่องนั้นได้ไหมได้พี่ก็รอช่วยเลยกูแบบกับอะไรนั่นมันเชื่อจะทำแล้วก็ว่าตอนที่รอดูจะดีแค่ไหนก็รู้ใช่ไหมพี่ว่าที่ท้ายดูเรื่องอะไรกูมีนายรู้ว่าจะช่วยมีตาดูเรื่องก็ต้องช่วยได้สิกูพี่ยังไม่โอ้ใจแค่มีตาดูเรื่องมาดูเรื่องวิ่งไปแต่ตอนนี้ตอนนี้เราเลยชินแล้วพี่ก็รู้ยังกูยี่จี จะไปเข้าไปในบุรุษวาเลนเองไอ้ตัวจะมาลูกที่มาเราได้ใช้ลมยามเองแต่ในใจสุนียามเองแต่ว่าลมยามอุปนอ่ะลมยามจะมาไม่มาแต่เนี่ยจะมาลูกคือลมยามเราจะคือโอ้แต่ไอ้เด็กผู้หลานอยู่ต่างกายเวทีอ่ะไว้พวกพี่ยามอยู่ร่างอยู่ว่าเลยลูกพี่ยามเลยลูกจะมาไม่มาแต่ที่ลูกเลยเชียวแล้วเราจะมาลูกเป็นผู้นายเนี่ยกากว่าจะเสียอ่ะที่เสียก็มันนายเป็นแม่ลูกแม่เจ้าหน้าบ่เนาะ
บาบาจีที่พี่ว่าแต่ยังไม่ยาวไม่พอแต่เนี้ยต้องมาเนี้ยป้าเราก็ไปไหนเลยไม่รู้ทำไมเออทำไมกินคู่อะไรสักตัวไม่รู้ไม่ไหมแต่เสร็จไปจะมาบุ๋มีจินาการีจะกูกูรังอะไรกูจะมาอย่างนี้เลยตัวเดียวนี้เนี่ยสิโรเลชี่ยังมาในไงมาพี่นี่เด็กชีนี่รีวอกูนี่เนี่ยเป็นลูกคันซ่าเลยเป็นลูกมีมีเชื่อว่าในสภาพจินาการเราว่าไม่ยอมไหนเพราะพี่ว่าคือที่เลยไม่ยอมไหนเลยไม่ยอมไหนเลยไม่เชื่อ ประมาณที่มาคือแต่ว่าเดียวเวสมุยไม่ใช่อยู่ตัวรถที่ไหนลงลุยานี่มาชอลล์เว้ยเจ้าพี่เดียร์ลิซาลีเว้ยเจ้าพี่ชิดเนี่ยลูเวนเตอร์ลุยานี่รถที่มันลุยานี่เจ้าเออตัวมาโอ้แล้วแค่ลมยาวตัวมามาแค่ด้านไหนเนี่ยจริงๆว่าเออซีซั่นแล้วเสร็จตัวตอนนั้นตอนนั้นที่เขาลิซาลีที่ป้ายามีลุยานี่เนี่ยตาลูกป่าวลูกป่าลุยเลยใต้ต้นลุไม่ยาวลุจะมาเนี่ยตาที่ลุยเลยเชียวกูว่ามีเรื่องมา ตัวนี้ตัวที่ชิมามชิมเลยเว้ยแต่ขาอะไรกูไม่เข้าใจพี่ว่าเนี่ยแบบแม่ดีจะได้นั่งรับผ่อนจากพี่เองเนี่ยมาปูเนี่ยแล้วกูไม่เข้าใจเออแต่ที่มาแต่เอาสิโซสตอร์ดัตเทรดพี่ว่าบาร์โลว์นั้นดีกูยังไม่อารมณ์ยังแข็งใจไอ้ตัวจำมันเลยแต่ยังต้องทำอะไรไปกูจะได้แต่ไม่น่าสนใจน้องจะมาค่ะจะมาพี่ตัวยังจีดูยังสนะอาทิตย์ก็รู้ใช่ไหมพี่ว่าตัวยังสนะพี่ตัวกูว่าน่าสนน้องก็มีพี่ว่า
สิงคโปร์มาอย่างนี้สิโรสิงคโปร์นั่งเงินสุราเลยดามีมาในเงินเนี่ยเองนี่เช่นที่ตาเรนในเงินตะคุบพี่เต้ส่วนสิงคโปร์สุยาอันนี้เนี่ยนับสิงคโปร์พี่ดูอันนี้เนี่ยอยู่บารีกูใช่ไหมลูกเป็ดเป็นเนื้อเช่นไร
เขา Singapore so ya nime tumaro taung so ne nime ya da ba ri sa 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 jin so 3 ba 4 ba law taw shi bi tane di ma tumaro data da law tacho ban siyin ni ban account ni shi ye so ya ban na ngwe ni shi ye lo di tha ya bo no ai atwa taw mo lo tumaro ha so ya ko ai ban na ngwe ko akhu la shi ai shi atan da au so ma thop bi bo a ra me taung so tha ya shi ba Singapore nine and I drug a balo bigger yamlesure. The ma and yahi mamjolin ta ho shin jin joan. A little less, I think when nine and I got a new lemakan lau. Tomorrow, as you know, oh, dying nigh, you tar a little sitai, a temper tower, tomorrow, namad let a little bit. Singapore, I live at a kama, damu, mjombu, mdribu, or through a jacka, sassuyo, a little big lama bowl, to my adamlo.
ဒီမှာဗမာလည်းမမျောလည်းမသူရောစီကလွန်ရောကျော်ရရရင်ဝေးသေးအကူကြီးတော့ပေးကြမယ်လို့ထင်ပါတယ်။အခုမြန်မာနိုင်ငံမှာဆိုရင်လေပါဝင်နေကြတာလူငယ်တွေလူလက်တွေအဓိကလူငယ်ပေါ့နော်လူလက်တွေလူကြီးတွေလည်းပါပါတယ်မပါဘူးလို့ပြောတာမဟုတ်ဘူးမြန်မာလူငယ်တွေအများကြီးရှေ့မှာတက်တက်ကြွကြွပါစားတယ်ဟိုတချို့ဆိုအသက်ပါပေးလိုက်ရတာမျိုးတွေလည်းရှိတဲ့အခါကျတော့လေဒီပုံမှာရောဘလို့ဟိုမြင်မိလဲခံစားမိလဲသူတို့တွေ့တဲ့အခါမှာလေ
သူတို့လေးလဲလေးစားတယ်အရန်လဲအားရတယ်အားရတယ်ဆိုတော့သူတို့ဇွဲလဲတောင်းတယ်တောင်းစိတ်နဲ့အဲ့မှာဒီမှာတွေ့ရတာသူတို့ကတကယ်ပဲသိနိုင်ရစွာလည်းသိရအဲ့ဒါလည်းစိတ်ကပုံဖြတ်ထားပြီးသားအဲ့တော့လူတွေကတကယ်ဒီတိုင်းပဲအောင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လည်းလုပ်နေတာပါအဲ့ဒီအတွက်ကိုလည်းအားလုံးအရင်ကြည့်ကြည့်စမ်းပါပြီးတော့ကိုကိုတိုင်းဒီနေ့မပါအောင်လည်းတော်တော်စောင့်ပါဒီမှာနိုင်ငံတွင်းမှာနေတဲ့လူတွေဟာဆက်တိုက်နေတဲ့ဒီမှာကအနောက်ကနေပြီးတော့အစွန်ကုန်တန်ပို့ဖို့အဆင်ပြေရှိပါတယ
်။မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာပါရှင်ဒီသတင်းပတ်ရဲ့သုတဆောင်ရေအမေရိကန်တခွေအစီအစဉ်မှာတော့ဒေါက်တာမာတင်လူသားကင်းဂျူနီယာလောက်ကျန်ခံရတဲ့အနှစ်53နှစ်ပြည့်နေပတ်သက်ပြီးကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်။
အမေရိကန်ပြည်ထောင်စုမှအကြမ်းမဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ။20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ရပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။1968ခုနှစ်ဧပြီလ4ရက်နေ့ကတန်နစီပြည်နယ်မမ်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of power.and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြာယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြုပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာ
They came toward us beating us with nightsticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ထုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်ရဲ့ယူဘုံတွေနဲ့လည်းပြစ်ပါလေရဲတယောက်ကဒုံးနဲ့ရိုက်လို့တရားပေါ်မှာကျွန်တော်မေးသွားပါလေတေပြီးတော့တောင်ထင်လိုက်မိပါလေ
လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know and it is necessary to protest this threefold evil.
နေပေကွင်းညင်းဆုခံရတာလုံချုံရေးရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြစ်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Stellenbosch to my
Martin Luther King Jr. ဆေးရုံမှာကျွန်တော်လာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေ Montgomery ကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေလဲအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါ်အတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်ကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ကျင်းတွေကြံ့ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအပြင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန်ဒီစီကအမျိုးသားရေမြင့်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။နယူးယောက်တိုင်းစ်သတင်းတောက်အာကောလ်ဝဲလ်ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
ကင်းရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန်ဒီစီကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်လူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းအစကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
း။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြင်းငြင်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါ။ဝါရှင်တန်ဒီစီမှာကျင်းပတဲ့တနက်ထိန်ချုပ်ရေးပိုတင်းကျတဲ့ဥပဒေပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်။
ကျမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီးရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်တူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်နှဲ့ခေါ်ခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ပါရှင်ဆက်ပြီးတော့ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ရအောင်ပါရှင
်ခ
ီတစ်ပတ်တော့ဆန္ဒထုတ်ဖော်ပြတာတဲ့နေရာတွေမှာအန္တရာယ်ကြောက်ရွံ့မှုနည်းပါအောင် formation tactics လို့ခေါ်တဲ့လူတွေအစီအစဉ်တစ်ချက်နေရာချထားတဲ့ဤပညာနဲ့အကာအကွယ်ယူနိုင်တဲ့အကြောင်း American စစ်တပ်စီးအတွေ့အကြုံရှိတဲ့ engineer ဦးသူရအောင်ကပြောပြပေးပါပါမြန်မာနိုင်ငံမှာစစ်တပ်ကတတိယအကြိမ်အာဏာသိမ်းတဲ့2021ခုနှစ်ဟာမိပညာတိုးတက်နေတဲ့ကာလဖြစ်တဲ့အတွက်အရင်နှစ်ကြိမ်နဲ့မတူဘဲဖြစ်ပျက်မှုတွေကိုကမ္ဘာကချက်ချင်းတည်လာကြပါတယ်။ဆန္ဒပြလူငယ်တွေဟာသူတို့သိကျင်တဲ့အချက်အလက်တွေကိုကွန်ပျူတာအွန်လိုင်းမှာအလွယ်တကူရှာဖွေလေ့လာနိုင်ကြတာကြောင့်ဆန္ဒပြမှုပုံစံတွေပါပြောင်းလဲလာကြတာပါ။အဒီရုပ်နှင်းနှင်းရဲ့အတွက်ရဲတွေတုံးတဲ့ဤကိုတည်တဲ့လူငယ်တွေတုံးလာတဲ့မိပညာတွေထဲမှာformation tactic လို့ခေါ်တဲ့ဤပညာတုံးထားတာမျိုးကိုတွေ့ရတယ်လို့ပြောပါတယ
် riot control လုပ်တဲ့ရဲတွေမှာတော့သူတို့ front line ရှိမယ်နောက် command ပေးရလူရှိမယ်ပြီးရင်အဲ့ front line ကခွဲသွားတဲ့အခါမှာဒီနောက်ကနေပြီးတော့ဒီ arrest ပေါ့နော်နည်းနည်းကြမ်းတဲ့ကောင်ကို arrest လုပ်မယ်လူရှိတယ်ပြီးရင်ရှေ့ဆုံးတန်းကမောတယ်ဆိုနောက်ဆုံးတန်းကနေရှေ့ကိုပြန်လဲပြီးတော့အဲ့လိုမျိုးသူတို့ဟို riot control ရဲတွေမှာသူတို့ tactic ရှိတယ်ပေါ့နော်လူတွေကလည်းအဲ့ဒါနည်းနည်းသိတဲ့အခါကျရင်ဟိုရှေ့ကပြတဲ့တစ်ဖွဲ့နောက်ကပြတာတစ်ဖွဲ့အဲဒီလိုမျိုးလှုပ်လိုက်တဲ့အခါမှာ riot control ကရှေ့လောရတော့မလို့လို့နောက်လောရတော့မလို့လို့ဆိုတော့သူတို့ကလူဦးရေအရတိတ်မလောက်ရင်သူတို့လည်းအကျန်းစာပြီးတော့မလုပ်တော့ဘူးပေါ့နော်အဲဗမာပြည်မှာတော့ example တစ်ခုကတော့ကျွန်တော်ထင်တယ်လွန်ခဲ့တဲ့နှစ်ပတ်သုံးပတ်ကလာမသိပြည်မြို့လာမသိကျွန်တော်ဟို Facebook ကတွေ့ရတာပေါ့နော်တိုက်ပေါ်တက်ကနေလူတယောက်ကရိုက်ပြရတယ်ဒီမှာကာကွယ်ရေးအုပ်စုကရှိနေတယ်။ဒါပေမဲ့အရှိကစေချောင်းကလာမယ်ဆိုရင်အခုနောက်ပိုင်းဖြစ်နေတာလေအဲ့တချောင်းတွေပဲဖြစ်နေတော့တစ်ဖက်တည်းပဲပြီးနေရတာပေါ့နော်။ဒါပေမဲ့အဲ့ဒီအချိန်တုန်းကလွန်ခဲ့တဲ့နှစ်ပတ်ကပြီးမှဖြစ်လိုက်တာကြတော့ရှိကလာတယ်လို့တောင်တို့မြောက်တို့အနောက်တို့ကလည်းတပြိုင်တည်းလာတာလေ။နောက်သူတို့ကလည်းဟိုပလန်နာလုပ်ထားခဲ့ရင်ပေါ့နော်။ဒီဘက်ကိုဟိုဒီဘက်ဒီအရှိဘက်အုပ်စုကိုတွားဖို့ဖမ်းဖို့ရွေ့လိုက်ပြီးဆိုရင်နောက်ကနေအုံပြီးတော့ပြန်လာသူတို့ squeeze ပုံစံမျိုးဖြစ်သွားရင်သူတို့လည်းတိတ်မလုတော့ဘူးပေါ့နော်ဟိုဒါကတော့ဟိုပါပေါ့နော်ဟို scare tactic ပေါ့နော်သူလူအားစုနဲ့များများခြောက်တဲ့ပုံစံမျိုးပေါ့ကိုကကိုဆန္ဒထုတ်ပြောချင်တာပဲရှိတာကိုကအတက်ခံမှုသွားတာမှမဟုတ်ပဲအဲ့တော့စုပြီး plan လုတ်ထားမှအဲ့ plan လုတ်ထားရဲ့ backup plan လုတ်ထားရဲ့ timing ပေါ့တယောက်သွားရင်နောက်တယောက်ဝင်ဖို့ကြိုပြီးတော့ကြံထားတာတွေရဲ့ဒီအဖွဲ့လေးဖွဲ့လုံးက communication ကအခုခေတ်ကြီးရယ်ရှိနေတာပဲဂျန်နက်ခေတ်တွေနဲ့မတူတာဒါကြောင့် information age မှာဂျန်နက်ခေတ်တွေနဲ့မတူတာအချင်းချင်း plan လုပ်ပြီး coordinate လုပ်နိုင်ရင်ရတယ်ဒါကဟိုမျိုးလေးတစ်မျိုးကိုပဲပြောတာနော
်အချက်လက်တွေအလွယ်တကူဖြန့်ဖြူးရယူနိုင်စွမ်းရှိတဲ့အခု information ခေတ်မှာကိုယ်ရင်ဆိုင်ရမယ့်သူရဲ့အားနည်းချက်ကိုလည်းသိထားဖို့လိုအပ်တယ်လို့ပြောပါတယ်
ဗမာပြည်မှာတော့ဟိုရှေ့တုန်းကဟာနဲ့ကွာတာအဲ့တော့ဆိုရင်အရင်တုန်းကတော့ CDN လုတ်ခဲ့တယ်ပြောတာပဲမနေ့နိုင်ရှာမှ CDN ကိုပုံစံမျိုးပဲပြောရတော့မှာပေါ့နော်အခုကျတော့အားလုံးကို CDN ဆိုတာပါလဲဖြည့်ရှင်းပြထားပြီးတော့ information ကိုကောင်းကောင်း flow လုပ်ပေးထားတယ်အဲနောက်ပြီးတော့ဟိုဒီမှာဟိုဘက်မှာဘာ weakness ရှိလဲ pipeline weakness ရှိတယ်ဒီနေ့တောင်ကျွန်တော်ကြားလိုက်တယ် UN ကပြောတယ်ဆိုရင်ဟို pipeline ရဲ့ငွေစည်းစင်းမှုပေါ်ကိုသူတို့ဖြတ်တောက်ဖို့ထပ်လုပ်တယ်ဒါ diplomat တွေရဲ့လောက်ရမှာဒါငွေဖြတ်တယ်အလုပ်ပဲသူတို့ရှိတာဟုတ်အဲ့တော့ဟိုပြောချင်တာဟိုဘက်မှာ weakness ဘာရှိတယ်ဆိုတာဟုတ်ထုတ်ပြထားတယ်ပေါ့နော်ခုရပိုင်းနေမှာ coordinate ဆိုတာဒီမျိုးလေးမှမဟုတ်ပဲတဲ့မျိုးပေါင်းစုံမှာတပြိုင်တည်းထဲလှုပ်လိုက်ရင်ဒါသူတို့လည်းဘယ်ဟို plan သွားမှာမသိဘူးပေါ့ဒါ tactics အဲ့ဒါပဲပေါ့နော် formation tactics ဆိုတာ timing ဖြစ်နေဖို့လိုတယ်ဒီမျိုးလေးကြီးမဟုတ် everybody အကုန်လုံးအဲ့လိုမျိုးပေါ့အခုဆိုရင်ကျွန်တော်တို့ကြားတယ်ဆိုကြပါဆိုအောင်ပန်းကိုသွားတယ်နောက်တစ်ရက်လောက်ကျတော့တောင်ကြီးရောက်သွားတယ်သူတို့လည်းတမျိုးချင်းသွားနေတာပဲပြောချင်တာဟိုသူတို့လည်း၅မျိုး၆မျိုးဤတည့်ရက်တည်းဒီလိုကြီးလာလို့မြင်သူတို့လည်းလူဖွဲ့ရမှာပဲကိုလည်းအဲ့ဒါပါပဲဒီ plan လေးတွေလုပ်တယ်ဆိုတာကအဲ့ဒါတွေက train လုပ်နေရမှာပေါ့ဘာလို့ဆိုတော့ကိုကဟိုရိုးရိုးဆန္ဒပြတာကိုလက်ခံတဲ့အခြေအနေမဟုတ်တော့တဲ့နိုင်ငံဖြစ်နေတော့နည်းနည်းတော့တွေးရတော့မယ့်အခြေအနေဖြစ်လာတာပေါ့နော် formation tactics ဆိုတာအဲ့ဒါပါဂျိုင်းတူကြီးဆိုတာတပြိုင်တည်းလှုပ်လိုက်ရင်ဒါလူအားအရာရှိနေတာပဲ
အဲ့တော့ formation tactics ဆိုတာဒီပုံစံမျိုးချက်ရမှာပေါ့နော်ဒီငကိုတွေကချိုးပြီးတော့ပြင်ဆင်ထားရမယ
်ဟုတ်တယ်ဟုတ်တယ် plan လုံးမှာမနေ့ကျမှငါသွားမယ်ဒါပေမဲ့ဟိုကျွန်တော်တို့ဟိုဟိုပါပေါ့နော်ပုံမှန်ဒီမှာတစ်မျိုးလုံးဖတ်ဆိုညင်ကြပါအဲ့မငင်းငင်းတော့အချင်းချင်းပြောနေကြတော့မလုပ်တဲ့မှုလုပ်တဲ့နဲ့မလုပ်တဲ့လို့ဘာပဲဖြစ်ဖြစ် somehow အဲ့ဒါ coordinate ပေါ့ဒီတိုင်းဒီလုံးတုတ်ဆိုရက်သွားတယ်ပေါ့ ဟုတ်သည်ရှိမဟုတ်သည်ရှိတာစူးစိမှုပြတယ်ဒီ information flow ဖြစ်တာများတဲ့လူသက်ကစီးစင်းနေတာကိုပြတာပေါ့နော
်ဒါကိုလည်းလူငယ်ရဲ့နားလည်ထားဖို့လိုတာပေါ့နော
်တွေးထားတင်တယ်ဘောင်းဆိုတော့လူတယောက်တည်းလောက်တာမဟုတ်ဘူးဒါအဖွဲ့နဲ့ဟိုကဖြစ်တာဆိုတော့နော်ဒါကိုကဆန္ဒထုတ်ဖော်ပြခြင်းနဲ့အဲကိစ္စမှာသူတို့ကမဖော်ပြအောင်ရက်တယ်အဲ့တော့ဒါဒီပွဲလေးပဲလုပ်နေတာပါသူတို့မှလည်းနားစီတားစီနေတာမဟုတ်ဘူးဒီလုံနည်းလေးမှန်သွားဖို့ပေါ့နော
်နည်းပညာဆော့ဆော့ပံ့ပိုးမှုတွေကလည်းအများကြီးအရေးကြီးတာပေါ့နော
် sport science လို့ပြောရတယ်ဆိုတော့ဒီနိုင်ငံမှာလက်ဖြစ်ပေါ်ဘောလုံးကစားရတယ်မို့လားအဲ့လိုကစားရင်ဘယ်သူကဘယ်တောင်းအောင်သွားမယ်ပါညာဆိုတော့စော်ကြီးက plan လုပ်ရတာပဲနော်အဲ့တော့အဲ့ plan လုပ်တဲ့ဟာကိုလည်းဖြစ်နိုင်လားဆိုလုပ်ကြည့်ရမှာပေါ့ကျွန်တော်လည်းတွေ့တာပဲဟိုပမာပြည့်ကလေးတွေတော်ပါတယ်ဟိုပြန်လုပ်တင်တယ်မလုပ်တင်တာတော့ဒါကျွန်တော်ဆုံးဖြတ်ရမယ်ကိစ္စမဟုတ်ဟိုပိုက်ကလေးနဲ့စလုံးလူဟာလေးထည့်ထည့်ပြီးတော့အောက်နောက်က guest နဲ့ပြစ်ထည့်လိုက်တာပါเนาะအဲ့တော့အဲ့လိုပြစ်တဲ့အခါမှာသူကလည်းလက်နဲ့လှမ်းပြစ်တော့ဟိုပြစ်ချိန်ကမှန်မှန်တော့ရှေ့မရောက်ပဲနဲ့ကို့လူနာကိုပြန်ရောက်တာဘာလို့သူတို့ကပလန်နာချနေတယ်ဟိုဒီမှာပြော discipline train လုပ်ထားတဲ့ဘယ်ချိန်မှာဘာလုပ်ရမလဲ timing train လုပ်ထားတာတို့ဟိုလုပ်ရဲတဲ့ဇာတို့ဘာတို့ကရှိလို့သွားတာမှမဟုတ်ပဲနဲ့လိုအပ်လို့သာထွက်နေရတာ။အိုးအဲ့တော့ plan လေးတေချာလုပ်ပြီးဟိုကဖြစ်နေတော့နည်းနည်း sign နဲ့เนาะကျွန်တော်မျက်လုံးဘက်ကကြည့်ပေးတာပေါ့နော်
။အဲ့ဒါဆိုအသေးပြောက်နင်းနိုင်တာပေါ့နော်
။ဟိုကနည်းနည်းသက်တာမယ်ပေါ့။ဟု
တ်ကဲ
့။နည်းနည်းလည်းသက်တာမယ်အောင်မြင်ဖို့လည်းများတော့နော်။ကိုပြောချင်ရပြောပြလို့ရတာ
။ကိုဆန္ဒထုတ်ပေါ်တာကိုလိုရင်းရောက်တာပေါ့
။လိုရင်းရောက်တာပေါ့။အေးပေါ့ဘာလို့ဆို तू ကဒီလိုပဲ तू ဘာမှတော့မပြောရသေးဘူး။တစ်ဖက်တည်းပဲပြေးနေနောက်ကလည်းမပါဘေးကလည်းမပါ။အဲ့လိုမျိုးလေးတွေပေါ့နော်။နောက်အခုခေတ်ကလေးတွေပိုတော်ပါတယ်ကျွန်တော်တို့အန်ဟောသွားတယ်သူတို့ app တွေထုတ်ထားတာပဲ။ဒီနားမှာဟိုကရှေ့နားမှာစနိုက်ပါရှိတယ်ဆိုတော့တယ်လီဖုန်းတွေမှာရန်ကုန်မြို့တဝိုက်မှာပေါ့နော်။ဒီ apps တွေထဲမှာရဲပနေရာမှာရှိတယ်။ information ရရင်ရသလောက်သူထည့်ထားတာပေါ့ကလေးတွေကမြင်နေရတယ်ဆိုရင်ဒါကိုသူတို့ဘယ်ရောက်နေသိရင်ကိုကနောက်ကနေအောင်ပြီးတော့တပြိုင်တည်းတည်းအတန်ထွက်ဖို့ပဲလိုတာပဲလေ
ဥသူရအောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖက်တွေတိတ်ပန်တဲ့ဉာဏ်ပညာဇာတ်ကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆောကြအောင်နော
်ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့တိတ်ပန်တဲ့ဉာဏ်ပညာခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေအဆုံးမသတ်ခင်မှာတောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာဘလို့အကြမ်းဖက်လုပ်ရမျိုးကိုမဆိုဖြစ်တင်ရှုံချတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရ Arindan Bachchi ကပြောဆိုလိုက်ပါတယ်တရားဥပဒေစိုးမိုးရေးတည်ရှိသင့်တယ်လို့မိမိတို့အနေနဲ့ယုံကြည်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ထောက်ခံပါတယ်လို့လည်းဆိုလိုက်တာပါနိုင်ငံရေးကျင်းသားတွေကိုပြန်ပြီးတော့လှုပ်ပေးဖို့တိုက်တွန်းထားကြောင်းနဲ့လက်ရှိအခြေအနေကိုဖြေရှင်းနိုင်ရေးအာဆီယံအဖွဲ့တွေကနေတဆင့်ပါဝင်တဲ့အကြိုးပမ်းမှုအားလုံးကိုထောက်ခံတဲ့အကြောင်းကိုလည်းအိန္ဒိယနိုင်ငံသားရေးပြောခွင့်ရကပြောဆိုလိုက်ပါတယ်။ဟန်ချက်ညီပြီးတော့အပြုသဘောဆောင်တဲ့အခန့်ကဏ္ဍကနေပါဝင်မှုအကြိုးပမ်းတဲ့အနေနဲ့နိုင်ငံတကာကကြားဝင်လှုပ်ပေးတဲ့သူတွေကုလသမဂ္ဂလုံခြုံရေးကောင်စီတို့နဲ့ဆက်ပြီးတော့ထိစပ်သွားမယ်လို့လည်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။စီယောချိုရီကောင်စီအာနာသိမ့်ပြီးတော့61ရက်မြောက်ဒီကနေ့ဧပြီလ2ရက်နေ့မှာနိုင်ငံအနှံ့မှာအာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်။ရန်ကုန်မြို့မှာတော့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေအတွက်ပန်းနေတဲ့ဂုံပြူတဲ့ပန်းတပိတ်အပါအဝင်စစ်ကောင်စီအာနာသိမ့်ထားတဲ့လုပ်ရက်အပေါ်မှာပြည်သူတွေကဆန့်ကျင်ဆန္ဒပြခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတုန်းကဆရာနာကျင်ဆန့်ကျင်ရေးတပိတ်မှာလှုပ်ရှားမှုပြင်းထန်ခဲ့တဲ့သခိုင်းတိုင်းကလေးမြို့မှာတော့စစ်တပ်ကရွာတွေထဲထိဝင်ရောက်ပြစ်ခတ်လို့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးလူတွေဘေးကင်းဖို့နဲ့အကြမ်းဖက်မှုတွေရပ်ဆိုင်းသွားရေးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်တွေထဲမှာပထမဦးစားပေးဖြစ်နေပါဝင်တဲ့အကြောင်းဧပြီလကနေစလို့အလှည့်ကျသဘာပတိဖြစ်နေတာဝန်ယူတဲ့ BNN နိုင်ငံကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Chasten Mock ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေဘေးကင်းလုံခြုံစွာနဲ့ရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်ရှင်
This program